တော်တရှင်များမင်္ဂလာပါအခုဒီဘက်မှာတော့ပြည်တွင်းစစ်ကွက်ထဲမှာစံသေးတွေတဟုန်တို့မြင့်တက်နေတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်ဒီကိစ္စကိုတက်ဆိုင်ရာဌာနအနေနဲ့ဘယ်လိုကင်တွယ်ကြမလဲဆိုတာနဲ့ပတ်သက်ပြီးတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်လက်ရှိအချိန်မှာရန်ကုန်ဈေးကွက်ထဲမှာစံသေးတွေထိုးတက်နေပါတယ်အဓိကတော့ပေါ်ဆန်းမွေးဆန်ကြောတွေဈေးထိုးတက်နေတာပါရန်ကုန်မြို့ဝါရန်ကုံစီတိုင်ရဲ့ဈေးနှုန်းတွေအရပေါ်ဆန်းမွေးအမျိုးမျိုးကပြီးခဲ့တဲ့နှစ်ပတ်လောက်အတွင်းမှာပဲတအိတ်ကိုပြန်မြအနေနဲ့8000လောက်အထိထိုးတက်ခဲ့တာဖြစ်ပါတယ်ဆန်ကုန်တဲ့အတင်းရဲ့အဆိုအရတော့အခုလိုဆန်ဈေးနှုန်းတွေတဟုန်လိုမြင့်တက်တာမျိုးအရင်ကမဖြစ်ဘူးပါဘူးဆန်ကြောဈေးတွေထိုးတက်နေတာနဲ့ပတ်သက်ပြီးဩဂုတ်လ23ရက်နေ့မှာဆန်ကုန်တဲ့အတင်းကသတင်းစာရှင်းလင်းပွဲတစ်ရက်လုပ်ခဲ့ပါတယ်ဆန်ကုန်တဲ့အတင်းကတော့ပြည်တွင်းမှာဆန်လက်ကျန်နည်းနေလို့ဈေးတက်တာမဟုတ်ဘူးတလောကဖြစ်ခဲ့တဲ့ရေကြီးတာကြောင့်လည်းမဟုတ်ဘူးဒေါ်လာဈေးတွေတက်နေတာကြောင့်လည်းမဟုတ်ဘူးလို့ဆိုပါတယ်အဓိကတော့ဆန်တွေအများကြီးဝယ်လောင်ထားတဲ့သူတွေကဈေးကွက်ထဲကိုဆန်တွေထုံမယောင်းကြလို့အကွက်ဆင်ဈေးကစားနေကြလို့ဖြစ်တယ်လို့ဆိုပါတယ်ဆက်လက်ပြီးတော့ဆန်ကုန်တဲ့အတင်းပြောကြခဲ့တဲ့အပေါ်သုံးသက်ကြည့်အောင်ပါမြန်မာနိုင်ငံကနေပြည်ပကိုတင်ပို့နေတဲ့ဆန်တွေဟာပေါ်ဆန်းမွေးဆန်တွေမဟုတ်ပဲအမထအုပ်စုဝင်ဆန်တွေဖြစ်ပါတယ်နောက်တစ်ချက်ရေကြီးတဲ့ကိစ္စဆိုရင်လည်းမကြခင်ကရေကြီးခဲ့တဲ့ဒေသတွေဟာပေါ်ဆန်းမွေးစပားတွေစိုက်ပျိုးထုတ်လုပ်တဲ့ဒေသတွေမဟုတ်ကြပါဘူးပြီးရင်ဒေါ်လာဈေးတက်တဲ့ကိစ္စဆိုရင်လည်းပြည်ပကိုဒေါ်လာနဲ့ရောင်းနေတဲ့ဆန်ကျန်းဈေးကနည်းနည်းပဲတက်ပြီးဆန်ကျော်ဖြစ်တဲ့ပေါ်ဆန်းမွေးတွေပဲဈေးထိုးတက်နေတာဖြစ်ပါတယ်ဒါကြောင့်ပေါ်ဆန်းမွေးဆန်ကျော်တွေဈေးထိုးတက်နေတာကဒီရင်မှာဆန်လက်ကျန်နေနေလို့ဒေါ်လာဈေးတက်လို့ရေကြီးလို့စတာတွေကြောင့်မဟုတ်ဘူးတမင်တကာအကွက်စီမီဈေးကစားနေကြတာဖြစ်တယ်လို့ဆိုတဲ့ဆန်ကုန်တဲ့အတင်းရဲ့ပြောကြားချက်ဟာဖြစ်နိုင်ချေရန်နှုံးပြည့်ရှိတယ်လို့ယူဆရမှာပဲဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးဆန်ကုန်တဲ့အတင်းကဈေးကစားသူတွေကိုဖော်ထုတ်သွားမယ်စစ်ဆေးဆောင်ရွက်ပေးဖို့စီးပွားကူးသန်းဝန်ကြီးဌာနကိုတင်ပြတောင်းဆိုသွားမယ်ဆိုပြီးဩဂုတ်လ23ရက်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဆက်လက်ပြီးတင်ပြဆွေးနွေးမှာကတော့ဆန်ကျော်ဈေးတွေတဟုန်တို့မြင့်တက်နေတဲ့အပေါ်တက်ဆိုင်ရာတာဝန်ရှိဌာနတွေအနေနဲ့ဘလို့သဘောထားဆောင်ရွက်တင်လဲဆိုတဲ့အပိုင်းပဲဖြစ်ပါတယ်။ဆန်ကုန်တဲ့အတင်းကတင်ပြလို့အစိုးရကစစ်ဆေးတဲ့အခါပေါ်ဆန်းမွေးဆန်တွေအများကြီးလောင်ထားတဲ့သူတွေကိုနောက်ဆုံးတွေးကြပြီပဲဆိုပါစို့။ဒီနေရာမှာပေါ်လာတဲ့မေးခွန်းကဈေးကစားတယ်ဆိုတဲ့သူတွေကိုဘာလုပ်မှလဲဆိုတဲ့အချက်ပဲဖြစ်ပါတယ်။ဈေးကွက်စီးပွားရေးသဘောတရားအရဆန်လောင်ထားတယ်ဆိုတဲ့သူတွေကိုလောဘတက်ရကောင်းလားဆိုပြီးဟိုးရင်ခစ်တွေတုံးကလို့အရေးယူဖို့မဖြစ်နိုင်ပါဘူး။အစိုးရအနေနဲ့ဒီကိစ္စကိုဝင်ရှင်းမယ်ဆိုရင်ဈေးကွက်စီးပွားရေးစနစ်ရဲ့ဘောင်ထဲကနေပဲလှုပ်ဖို့လိုပါတယ်။ကုန်တယ်တွေတိုက်တွန်းသည်ဖြစ်စေမတိုက်တွန်းသည်ဖြစ်စေလိုအပ်ရင်ဈေးကွက်စီးပွားရေးစနစ်အတိုင်းပဲဖြည့်ရှင်းဖို့အထူးလိုအပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဈေးကွက်စီးပွားရေးစနစ်ရဲ့ဘောင်ကိုကျော်ပြီးအရင်ခေတ်ကလိုဖမ်းတာစီးတာဒါမှမဟုတ်ရင်လည်းလောင်ထားတဲ့ဆန်တွေချက်ချင်းထုတ်ရောင်းဆိုတာမျိုးအင်းနဲ့အားနဲ့လှုပ်ရင်ရေရှည်မှာတိုင်းပြည်စီးပွားရေးထူထောင်မှုကိုထိခိုက်နိုင်ပါတယ်။ဒီလိုပြောတဲ့အတွက်ကြောင့်ကုန်တယ်တွေဈေးကစားလို့ပြည်သူတွေခံနေရတာကိုဒီအတိုင်းလက်ပိုက်ကြည့်နေဖို့မဟုတ်ပါဘူး။ဈေးကွက်စီးပွားရေးကျင့်သုံးတဲ့ဒေသနိုင်ငံတွေမှာပြည်သူတွေနေ့စဉ်မရှိမဖြစ်လိုတဲ့ကုန်စည်တွေဈေးကစားခံရရင်အစိုးရတွေဖြည့်ရှင်းကြတဲ့နည်းလမ်းတွေအတိုင်းပဲကိုယ်နိုင်ငံကလည်းကင်တွယ်ဖို့လိုပါတယ်။ရေပုံရအနေနဲ့လူအများစားသုံးတဲ့ကုန်စည်တွေကိုကုန်တယ်တွေကဈေးကစားရင်အစိုးရတွေအနေနဲ့အရန်လောင်ထားတဲ့ကုန်စည်တွေထုတ်ရောင်းတာမျိုးဒါမှမဟုတ်ရင်ပြည်ပကတင်သွင်းတာမျိုးစတဲ့နည်းလမ်းတွေနဲ့ဖြည့်ရှင်းလို့ရှိကြပါတယ်။ဒါတွေအပြင်အများပြည်သူအတွက်နေ့စဉ်မရှိမဖြစ်တဲ့ကုန်စည်တွေနဲ့ပတ်သက်ရင်ဈေးကွက်စီးပွားရေးနဲ့ကန့်ညီတဲ့စည်းမျဉ်းတွေကြိုတင်ထုတ်ပြန်ထားတာမျိုးလိုအပ်ရင်လုပ်တင်ပါမယ်။ဥပမာပြည်ပကိုတင်ပို့ဖို့မဟုတ်ရင်အများပြည်သူနေ့စဉ်သုံးနေတဲ့ကုန်စည်တွေကိုပမာဏဘလောက်ထပ်ပို့ပြီးဝယ်လောင်တာမျိုးမလုပ်ရဆိုတာမျိုးဖြစ်ပါတယ်။အကယ်၍လောင်ထားမယ်ဆိုရင်တက်ဆိုင်ရာကိုအတိပေးရတာမျိုးအရေးပေါ်အချိန်တွေမှာအစိုးရရဲ့စီမံခန့်ခွဲမှုကိုလိုက်နာပါမယ်ဆိုတာမျိုးစည်းမျဉ်းတွေကိုကြိုတင်ထုတ်ပြန်ထားဖို့ဖြစ်ပါတယ်။ဒီနေရာမှာကံကောင်းတဲ့အချက်ကတော့ဈေးထိုးတက်နေတဲ့ဆန်တွေဟာအခြေခံအကြဆုံးပြည်သူတွေနေ့စဉ်စားသုံးနေတဲ့ဆန်တွေမဟုတ်ပါဘူး။အကန့်အသင့်ချောင်လေတဲ့သူတွေစားသုံးတဲ့ဆန်တွေဖြစ်နေတာပါ။ဒီကုန်းချုပ်ပြောလို့ရတဲ့အချက်ကတော့လက်ရှိဆန်ကျော်ဈေးတွေထိုးတက်နေတဲ့ကိစ္စကိုနမူနာယူပြီးအခြေခံကုန်ပစ္စည်းတွေကိုကုန်တယ်တွေဈေးကစားရင်ဈေးကွက်စီးပွားရေးဘောင်ထဲကနေဖြည့်ရှင်းဖို့အစိုးရအနေနဲ့နီလန်းတွေကြိုတင်ပြင်ဆင်ထားတာတွေစည်းမျဉ်းတွေကြိုတင်ထုတ်ထားတာတွေလုပ်ဖို့လိုအပ်နေပြီဆိုတဲ့အကြောင်းတင်ပြလိုက်ရပါမယ်။စီဝါရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။